အထောက်ထားမဲ့မြန်မာရွှေပြောင်းအလို့သမားတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာပြနိုင်မဲ့ဒီတက်တီကန်လက်မှတ် CI ထုတ်ပေးရေးစင်တာတွေအားလုံးကိုပိတ်ဖို့မြန်မာဘက်ကနေပြောလာတဲ့အတွက်ဇူလိုင်9ရက်နေ့ကစပြီးတော့ပိတ်တော့မယ်လို့ထိုင်းအလို့သမားကြီးဝန်ကြီးဌာနကကြေညာထားပါတယ်။ဒါကထိုင်းရောက်မြန်မာနိုင်ငံကြီးတက်ကြွလှုပ်ရှားသူတွေကိုကန့်သတ်ဖို့အစီအစဉ်များလားဆိုတာကိုအလို့သမားကြီးလှုပ်ရှားသူတွေကတန်တရာရှိစိုးရိမ်နေကြပါတယ်။ VOA သတင်းတော်မအေးမာကသတင်းပေးပို့ပါရယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလူသမားတွေအတွက်အလို့လောက်ကင်ဖို့ထိုင်းနိုင်ငံဘက်ကပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ဖင်လက်မှတ်တွေထုတ်ပေးထားသလိုထိုင်းနိုင်ငံအတွင်းသွာလာနိုင်ဖို့အတွက်မိသူမိဝါဖြစ်ကြောင်းတက်သေးကန်လက်မှတ် Certificate of Identity ကိုတော့မြန်မာအလုပ်သမားဝန်ကြီးဌာနဘက်ကထိုင်းနိုင်ငံထဲမှာစင်တာတွေဖွင့်ပြီးထုတ်ပေးခဲ့တာပါအဲ့ဒီနှစ်ခုလုံးပြည့်စုံမှထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖင်ရတာဖြစ်ပါတယ်အခုအခါမှာတော့မြန်မာဘက်ကတောင်းဆိုလို့ CI စင်တာတွေကိုဇူလိုင်လ9ရက်နေ့မှာပိတ်တော့မယ်ဆိုပြီးထိုင်းဘက်ကကြေညာထားပါတယ်မိသူမိဝါဖြစ်ကြောင်းတက်သေးကန်လက်မှတ် Certificate of Identity CI ဆိုတာဟာနိုင်ငံကူးလက်မှတ်မလုံနိုင်သေးခင်ကြားကာလမှာလုပ်ရတဲ့တရားဝင်ခရီးသွားလာခွင့်ရတဲ့စာအုပ်ဖြစ်ပါတယ်။ဒီလိုစာအုပ်တွေကိုထိုင်းရောက်မြန်မာရေးတက်ကြွလှုပ်ရှားသူတွေကလုပ်လာတဲ့အတွက်စီစစ်ကန့်သတ်ခြင်းလို့မြန်မာဘက်ကပိတ်တာလည်းဖြစ်နိုင်တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးအောင်ကျော်ကတော့အခုလိုသုံးသပ်ပါတယ်
။ဟိုစီရင်တောင်းမသွားတော့ဘယ်နဲ့ဒီနိုင်ငံမှာနေတဲ့လူတွေအလုံးကအလုပ်လုပ်ခွင့်လက်မှတ်တွေဆိုင်ဆိုရခွင့်ပြုတွေလက်မှတ်ရပြီဆိုလို့ရှိရင်ဟိုမင်းတို့ကတန်ရုံသွားတရက်ဘိုင်းမှာမှတ်ပုံနေနဲ့အိမ်တော်ကတရက်ဟိုပြည်ကြီးဆိုတဲ့အလုပ်လုပ်ခွင့်ပတ်စပို့တွေသွားဆောက်လို့သူရည်ညွှန်းချင်တာလားပေါ့အဲ့လိုရည်ညွှန်းမှဆိုရင်လည်းအဲ့ဒီဟိုကျွန်တော်ပြည်ကြောက်ကတော့အစပြောတဲ့မှတ်ပုံနေနဲ့အိမ်တော်ကပြပြီးသွားဖို့ထူလာတချို့တချို့တော့ပုံကူအားလုံးကအားနေချက်များရှိတယ်ดาวว่านางไงนี่ก็ชินชินน่ะล่ะโหตรุหาวนางไงตะมานี่ดีนางไงมันบลาฟิชินเนี่ยแล้วชินชินชินน่ะล่ะไม่ได้
2023ခုနှစ်ออกตุลาละก็สับีบังกอกชิมันอปาวินเมียนมาชิเปี้ยงหลุตะมาริอะมาสุณีถ่ายณีได้ขยายณีမြို့เนริมาเมียนมาเบกก็เซ็นเตอร์6ခုဖွင့်ပြီးထုတ်ပေးနေတာပါအခုလိုမျိုး CI မဖွင့်တော့ဘူးဆိုရင်အရင်တော့ကထိုင်းဆိုရဘက်ကပဲထုတ်ပေးတဲ့ပန်းရောင်ကတ်နဲ့ပဲအလုံးလုံးဖြင့်ပြုမလားဆိုတာကိုအလုံသမားတွေကမျှော်လင့်နေကြတယ်လို့လဲဆိုပါတယ
်ကျွန်တော်လည်းပေါင်း20လောက်ကလေးကထိုင်းနိုင်ငံမှာဒီချွတ်ပြောင်းလို့သမားတွေအလုံးကထိုင်းနိုင်ငံလာရောက်ပြီးမှအလုံးလုံးတဲ့ခါမှာထိုင်းဆိုရကခွင့်ပြုထားပြီးတဲ့ပန်းရောင်ဘတ်လို့ခေါ်တဲ့ဒီပင်ကတ်အခုလည်းနဲ့အပင်ကတ်ထဲမှာသူပါပါလဲဆိုတော့ပြည်တယ်ဝန်ခဏငါနေမှသူကနေဆက်ကွန်းနေပြီးထားတယ်နောက်ဒီအဲ့တော့ဒီမဝင်ဌာနနေမှာလောလောလက်မှတ်တပြီးထားတယ်ပြီးရင်ကျမိုင်ဝင်ဌာနနဲ့ကျမိုင်ဆောက်ချောင်းမှုပြီးထားတယ်အဲ့ကတ်တစ်ခုတည်းနဲ့လုနေထိုင်လောက်ကောင်ပြီးပါဆိုတာလေဒီလိုဒီမိုင်းတော်များဒီနိုင်ငံတကာအဖွဲ့ကြီးတွေတည်အောင်တောင်းဆိုထားတယ်ရှိပါတယ်အဲ့ဒါကြောင့်ဟိုအကြိတ်ကျွန်တော်တို့ဒီစက္ကန့်မရှိတော့ရင်လည်းကျွန်တော်ဆိုးရည်လာမရှိဘူးခံဆိုးရတာအဲ့တိုင်းကဆက်လက်ပြီးဆောင်ရွက်သွားမှာဆိုလို့ရှိရင်အလုံးလို့ဒီမိုင်းကအချိန်ကြီးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကင်နိုင်ဖို့အတွက်ထိုင်းကမြန်မာဘက်ကပါထုတ်ပေးတဲ့ CI စာအုပ်အပါအဝင်အလုပ်လုပ်ခွင့်လက်မှတ်တွေအတွက်ကုန်ကြစည်ရေးစုစုပေါင်းကဘတ်ငွေ 18,000 လောက်ရှိပြီးမြန်မာကျပ်ငွေနဲ့ဆိုရင်ကျပ်သိန်း20ကျော်လောက်ကုန်ကြတာပါဒီအတွက်မြန်မာလူသမားတွေကအထောက်အထားလက်မှတ်လုပ်ဖို့အတွက်အဆင်မပြေနိုင်ကြတာကြောင့်တရားမဝင်အလုပ်သမားတွေအဖြစ်ရပ်တည်နေထိုင်နေကြတာများပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ရွှေပြောင်းလူသမားစုစုပေါင်း 3-4 သိန်းကျော်ရှိပြီးတရားဝင်အထောက်ထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့တောင်းလူသမားကတော့2တန်း3သိန်းကျော်ရှိပါတယ်။ဒါပေမဲ့တရားမဝင်မြန်မာတွေလည်း2တန်းထက်မနည်းရှိတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်။